လာချိုချောင်မဲချပြီးနဲ့ရှမ်းမြောက်တိုက်ပွဲတွေကိုဂျာဝင်ဆစ်ဆက်ပေးနေတဲ့တရုတ်ထူးတန်းမြန်မာကိုဒီနေ့ရောက်လာခြင်းမြန်မာစစ်တပ်ကသူတွေအခြေစိုက်တဲ့ပြည်ဦးလင်ကစစ်တပ်ရာရှိနယ်ဝန်ထမ်းတွေမျိုးကထွက်ခွာနေတာကိုဒေသခံတွေပြောနေတာပါပြည်ဦးလင်မြန်မာစစ်တပ်အတိုင်းဝိုင်းနဲ့ဝန်ထမ်းနဲ့ဒေသခံတွေမျိုးကိုစွန့်ခွာတင်းရှောင်နေကြပါတယ်ပြောင်းရွှေ့တဲ့သူများတဲ့အတွက်ပြည်ဦးလင်ဆင်မှာရင်တန်းပိတ်ဆို့တာတွေရှိနေပါတယ်ဒီနောက်ဆုံးအချိန်လေးရန်ကုန်ကပိတ်ပို့လာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါဦးခင်ဗျာ
နောင်ချိုမြို့ကိုမဟာမိတ်ပူပေါင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မှာတပ်မျိုးလို့လူသိများပြီးနောင်ချိုမြို့နဲ့ကဲလဲမှာရှိတဲ့ပြင်းလင်းမြို့ကစစ်တပ်အတိုင်းဝိုင်းနဲ့မြို့ကန်တွေဟာမြို့ကိုစွန့်ခွာပြီးထွက်ပြေးတင်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်မြို့မှာကြန့်ရှိနေသူတွေကတော့စားတောက်စရာတွေစုဆောင်းထားကြပြီးတင်းရှောင်နေသူတွေထဲမှာဒေသခံအချို့ပါပေမဲ့အများစုဟာစစ်တပ်အတိုင်းဝိုင်းကဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပြင်းလင်းမြို့ရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ
်ဒီလူလူကတော့စာဝတ္ထုဘဝတော့စံစီစားရတော့အရင်တော့စူးစောင်းထားကြတယ်။တချို့တွေကမန်လီဘက်တို့ပါတို့ပေါ့နော်ရန်ကုန်တို့ကားတွေနဲ့ဆင်းကုန်ကြပြီ။ဆင်းတဲ့တည်းမှာပြည်သူလူထုတော့အနေနဲ့အများစိတ်မပါဘူး။ညာတော့အဖြစ်ဝန်လဲနေပါတယ်။တပြားဆိုလို့ရှိရင်တကယ်အကြီးပိုင်းကြီးကဘုံလုံးဆင်းကုန်ကြ။မိသားစုတွေမရှိတာတော့ဝန်လဲနေမရှိဘူး။အထက်ကအကြီးပေးပိုင်းကမိသားစုဝန်လည်းမရှိဘူးကြ။ပေါ့ဖြစ်ဝင်တဲ့အရာရှိအချက်စီကတော့မရှိကြဘူးဗျ။ညာတော့အပြင်ကဘူကြီးတို့ဒီကြောင်သူတို့ဘူကြီးဒီကြောင်သူတို့ဒါတော့သူတို့ပေါ့သူတို့ဝင်ဆွေတဲ့တည
်းမျိုးတဲ့ပုံမှန်သွားလာသူတွေရှိပေမဲ့သွားလာသူနေပါပြီးစာတင်ကျောင်းတွေမှာလည်းကျောင်းသားတွေကိုမိဘတွေကနေတပိုင်းလာရောက်ခေါ်ဆောင်တာတွေရှိတယ်လို့ပြင်းဝင်မျိုးကန်နောက်သူကလည်းအခုလိုပြောပါတယ်
ကျောင်းနဲ့ရွှေတဲ့လူကတော့မင်းညံ့နေကြတာစပြောင်းတယ်အခု9နာရီ10နာရီကိုမျိုးတက်လာတော့အဲမှာကာတန်းယူဖြစ်နေဝန်တော့ဟိုဘက်လမ်းပေါ့မန်လီဆင်းတဲ့လမ်းပေါ့နော်ဟိုဟောအဓိကတော့ဝန်ထမ်းကြီးရှောင်းနေကြတာပေါ့နော်ယူကံကတော့သူကလည်းသူဒီမှာဈေးထဲမှာလည်းနည်းနည်းပါတော့ပေါ့ဟိုကိုဗစ်ချွေရောလို့ပေါ့သူကလည်းသူတော့တော်လာလှုပ်ရှားနေတော့ဈေးရိုင်းနဲ့ဖွင့်လာတယ်လူကြီးရတဲ့ဘူးထဲမှာတော့စဉ်းကြတာလားမရှိဘူးဒါပေမဲ့ဤပင်ကြီးမှာတော့အထက်ဝင်တာဖြစ်တယ်နောက်ပြီးဒီဟိုဆက်ချောင်းမှလာစစ်တယ်နောက်ပြီးတော့နေရာနဲ့မှာတော့ဟိုပေါ့တက်ပြီးကိုဖြတ်တော့တော်ဝင်နေတမိုင်းပြေးပြေးလိုက်တယ်ဒီနေ့ဒီနေ့ဒီတမိုင်းပြေးလိုက်တယ်ဘောနော်အကုန်လုံးကျောင်းသူကျောင်းသားတို့ဆရာဆရာမတွေပုံမျိုးပေါ်ပြေးတယ်ဆိုတာကကျောင်းသူကျောင်းသားတွေကမကြီးပါအတိအကျပြန်လာပေါ်ကြတော့
ဒီကနေ့ဩဂုတ်လ၈ရက်မှာတော့မြို့ကနေပြောင်းရွှေ့သူတွေများတဲ့အတွက်ပြင်းဦးလင်ကနေမန္တလေးအစဉ်၁၆မိုင်ဒိတ်မှာကားတွေများတဲ့အတွက်ရင်ကျော်ပိတ်ဆို့တာတွေဖြစ်ပြီးအချိန်ကြာမြင့်စွာစောင့်ဆိုင်ခဲ့ရတာတွေလည်းရှိပါတယ်ဒီကနေ့မနေ့ပိုင်းပြင်းဦးလင်ကနေရန်ကုန်ကိုပြောင်းရွှေ့လာတဲ့ဒေသခံတူကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်ပြင်းဦးလင်အသေးလားဟိုလိုမျိုးဆွတ်ဖြစ်တာတွေပါလေမဟုတ်ဘူးပေါ့နော်သူဆောင်မှာတားမီးတွေရန်ကုန်သွားလာတော့မန္တလေးဆင်းမှာရမ်းများတယ်ဟုတ်ကဲ့အမောင်းတွေဆောင်ဆောင်ရောက်လာတယ်ဟောပါမယ်ဘာမှလည်းမဖြစ်ဘူးသူပြစ်သေးဘူးဒီပြောင်းနေရတယ်ဘာဘာနေတာကြားလာလို့ရှိတယ်ဗျာအခုတော့ဘာမှမဖြစ်မဖြစ်ပါဘူးဒါပေမဲ့ကိုယ်ပါကလေးလေးရှိတော့မတော်ခဏလေးရှောင်းနေတဲ့ဘောလေး
ဒါအပြင်ပြင်းဦးလင်းမြို့နယ်နောင်ချိုကြားမှာရှိတဲ့ဝက်ဝံကျွာကနေနောင်ချိုဘက်အထွက်ကိုစစ်တပ်ကဖြတ်တန်းသွားလာခြင်းတွေကိုပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်ပြင်းဦးလင်းမြို့ဟာမန္တလေးတိုင်းမှာရှိပြီးစစ်တပ်ကတူနဲ့တပ်မတော်နှီးပညာတပ်ကတူရှိတဲ့အတွက်တပ်မျိုးလိုလူသိများပြီးတိုက်ပွဲပြင်းထန်နေတဲ့ရှမ်းမြောက်နဲ့မန္တလေးတိုင်းအဆက်မှာရှိတဲ့မြို့လည်းဖြစ်ပါတယ်လွန်ခဲ့တဲ့လအနည်းငယ်တုန်းကတော့ပြင်းဦးလင်းမြို့နယ်မလမ်းမကန်နေရာတချို့မှာတိုက်ပွဲတွေဖြစ်ပွားတာတွေစစ်ကောင်စီရဲ့တင်းစကန်အချို့တိုက်ခိုက်ခံရတာတွေရှိခဲ့ဘူးပါတယ်အခုလိုပြင်းဦးလင်းတပ်မျိုးကစစ်ဘက်အရာရှိကြီးတွေနဲ့ဝန်ထမ်းတွေမြို့ကိုစွန့်ခွာထွက်ပြေးနေကြတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ